စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာလက်နက်ကြီးကြီးကျရောက်ပြီးတော့အရက်သားထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေနဲ့ကြေးရွာတွေမီးလောင်ပျက်စီးတာတွေရှိနေပါတယ်။နှစ်ဖက်ရပ်ပေါင်း20ကျော်တိုက်ပွဲအပြင်းထန်ဖြစ်နေတဲ့ချင်းပြည်နယ်ပလောဝမြို့နယ်ထရွန်အိုင်ဘျူဟာကုန်းအနီးမှာရှိတဲ့စက်ပစ်ပြင်ကြေးရွာကိုမနေ့ည17နာရီလောက်ကစစ်ကောင်စီလေတပ်ကဘုံကျဲခဲ့တာကြောင့်ဒေသခံအုပ်ဒဏ်ရာရရှိခဲ့တယ်လို့အနီးနားကြေးရွာကဒေသခံတူကပြောပါတယ်
။ဘလက်ချောင်းအဝစက်ပစ်ပြင်အဲစက်ပစ်ပြင်မှာညာစစ်တနာကြီးဖွင့်မလာပြီးတော့ဟိုမှာဘုတ်လင်းနဲ့ပုတ်ကျတာလေအဲလင်းနဲ့ပုတ်ကျတော့ဟိုမှာဘုံတော်ကြီးကြောင်းမှာနှလုံးကျတယ်ပြီးတော့ယူလင်းမတလုံးကျတယ်လူတော့နှစ်ဦးတန်ရတယ်နေတော့မပြည့်စုံပါဘူးဘုံကြီးကြောင်းပြည့်စုံတာပါ
ဒီကရက်ရပိုင်းကလည်းစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ထရွန်အိုင်ကျေးရွာမီးလောင်သွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့တိုက်ပွဲတွေကြောင့်တိုက်ပွဲဧရိယာအတွင်းမှာရှိတဲ့ကျေးရွာတွေကဒေသခံတော်တော်များများဘေးလွတ်ရာကိုထွက်ပြေးနေကြတယ်လို့လည်းပလောဝမြို့နယ်စေတီပြင်ကျေးရွာသားတူကပြောပါတယ
်။ဟုတ်တယ်ကျွန်တော်တို့ဒီစေတီပြင်ရွာကလည်းတရွာလုံးထွက်ပြေးတိချောင်သွားတာပေါ့။စေတီပြင်ရွာမှာလူဦးရေက280ကျော်ရှိတယ်။အကုန်လုံးထွက်ပြေးနေတာဒီမှာကျင်ခဲ့တာကဒီမှာယောက်ျား၄ယောက်၅ယောက်ပဲကျင်ခဲ့တယ
်။ဇီဒီပြင်ကျေးရွာဟာမနေ့ကလေကြောင်းဘုံကျဲခံခဲ့ရတဲ့ဆက်ပစ်ပြင်ကျေးရွာအနီးမှာရှိတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်မြို့နယ်ရွှေရင်အေးကျေးရွာမှာလည်းမနေ့ကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံ၃ဦးထက်မနည်းဒဏ်ရာရရှိခဲ့ပြီးမောင်တော်စေယုံမှာစေကူတာမှုခံယူနေရတယ်လို့မောင်တော်ဒေသခံတွေကပြောပါတယ်။ဒါပြင်ပောက်တော်မြို့နယ်အတွင်းမှာပြစ်ခတ်မှုတချို့ရှိနေတယ်လို့ဒီကနေ့နေ့လယ်ပိုင်းကပောက်တော်မြို့နယ်မနော်တိရိကျေးရွာကိုစစ်ကောင်စီရေတပ်ကလက်နက်ကြီးနဲ့ပြစ်ခတ်ခဲ့တာကြောင့်မီးလောင်နေပြီးဒေသခံတွေထွက်ပြေးနေကြတယ်လို့အနီးအနားကျေးရွာကဒေသခံတူကပြောပါတယ
်ဟုတ်ကဲ့ဒီပေါတော့တိုက်ပွဲအခြေအနေကတော့မြို့တွင်းတိုက်ပွဲကတော့ဒီအပိုင်းငိမ့်နေပြောမှာပေါ့ဒါပေမဲ့ဟိုခဏနေဟိုတစ်ချက်တစ်ချက်အဲ့လိုတနေဖောက်တယ်နေကြားရတာပေါ့နော်ကြိုကြားရကြားရဒီနေ့ကျတော့ဒီဟိုဟာပေါ့ဒီကလဒန်မြစ်ရဲ့ဒီအချစ်ဘက်ကန်ကဒီမနော်တီးဆိုတဲ့ရွာအဲ့ဒီရွာကိုဟိုမြစ်လေလောက်က17နာရီလောက်ကဟိုစကောက်စီနေပြီးကတော့ပြီးတော့အဲ့လိုလက်နဲ့ငေရောလက်နဲ့ကြီးရောဟိုပြစ်ပြီးတော့တက်သွားတာပေါ့နော်ပြီးခဏနေကြတော့ထပ်ပြီးဒီဟိုကျွန်တော်တို့ထင်တယ်မီးလောက်ပုံးနေပြစ်တယ်ထင်ပါတယ်ဟိုမီးလောင်သွားတာပေါ့12နာရီဝန်းကျင်လောက်ကြတော့ခုအဲ့ဒီမှာမနော်တိကရော်လုံးကျပေါ့နော်ပြေးနေရတယ်ခုတိတော့အဲ့ဒီရော်ကမီးလောင်နေတော့ပဲဗ
ျရခိုင်ပြည်နယ်မှာစစ်ကောင်စီအနေနဲ့ကျေးရွာတွေကိုမီးရှို့တာတွေအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေရှိပြီးပုံနှကြုံမျိုးနယ်ကရဲရိုးပြင်ကျေးရွာနဲ့ခမောင်းတော်ကျေးရွာတို့ကိုစစ်ကောင်စီကမီးရှို့ခဲ့တယ်လို့လည်းရခိုင်လက်နက်ကိုင် AA ဖွဲ့ရဲ့ဒီဇင်ဘာ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်မှာ AA ဖွဲ့ကရက်သားတွေကိုအကာအကွယ်ယူပြီးတိုက်ခိုက်နေတာတွေရှိတယ်လို့စွပ်စွဲထားပါတယ်ဒါအပြင်ရဲရိုးပြင်နဲ့ခမောင်းတော်ကျေးရွာတွေကိုစစ်ကောင်စီကမီးရှို့ခဲ့မဟုတ်ကြောင်းလဲဒီကနေ့စစ်ကောင်စီထုတ်မြမအလင်းသတင်းစာမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားတိုက်ပွဲစတင်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကနေ30ရက်နေ့အကြာတိုက်ပွဲတွေကြောင့်အရသား30ကျော်သေဆုံးပြီးတရားကြောဒဏ်ရာရခဲ့တယ်လို့အရသား80ကျော်ဖမ်းဆီးခံထားရတယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ